အစ္စရေးနဲ့ဟာမတ်စစ်ပွဲဖြစ်နေတဲ့ဂါဇာဒေသမှာမြေပြင်တိုက်ပွဲတွေနဲ့လေကြောင်းတိုက်ခတ်မှုတွေညဘက်မှာလည်းဆက်လက်ဖြစ်ပွားခဲ့ပါတယ်။ဂါဇာဒေသမှာအကြီးဆုံးဖြစ်တဲ့ရှီဖာဆေးရုံကလည်းလုံးဝပိတ်ဆို့ဝိုင်းရံခံထားရတဲ့အကြောင်းညွှန်ကြားရေးမှူးမိုဟာမက်အဘူဆာမီယာကမနေ့နောက်ပိုင်းကပြောခဲ့တာပါ။အစ္စရေးစစ်တပ်ကတော့စာနာမှုပြဿနာအကြီးကြီးကြုံရတဲ့ရှီဖာဆေးရုံကနေဒီကနေ့ကလေးတွေကိုဘေးလွတ်ရာကထုတ်နိုင်အောင်ကူညီမယ်လို့ပြောထားပါတယ်။ဆေးရုံမှာတုံးနေတဲ့မီးစက်တွေ73စီပြက်လိုက်ရာကမနေ့တုန်းကကလေးနှစ်ယောက်ထိဆုံးပြီးနောက်ထပ်လည်းအသက်အန္တရာယ်ထိခိုက်မဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာပါ။ညဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းကလေးတွေကိုဘေးလွတ်ရာကထုတ်မဲ့အစီအစဉ်အထမြောက်မမြောက်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပဲဖြစ်နေပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့အော်တိုဘာလ9ရက်နေ့ဟာမတ်စ်တိုက်ခတ်မှုအတွင်းဖမ်းဆီးသွားတဲ့တရားခံတွေပြန်လွတ်ပေးမယ်အစီအစဉ်မပါဘဲအပြစ်ခတ်ရစေမလုံနိုင်ဘူးဆိုပြီးဒီဇိုင်းမမတ်ညှင်းဆန်ထားတာဖြစ်ပါတယ်ခင်ဗျ။